ပြင်သစ်ဒေါက်တာရေနံနဲ့တဘာဝတံငွေတူဖို့ရေးကုမ္ပဏီကမြန်မာနိုင်ငံရေဒနာတံငွေတူဖို့ရေးကထုတ်လုပ်ရေးလုပ်ငန်းတွေဘေးကင်းကင်းနဲ့ထုတ်နိုင်သေး၍ရက်ဆိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။ဒီလိုဆက်ပြီးတော့ထုတ်လုပ်တာဟာတစ်စိတ်တစ်ပိုင်းအဖြစ်ဝန်ထမ်းတွေကိုအကာအကွယ်ပေးတာဖြစ်ပြီးဆက်မလုပ်ဘူးဆိုရင်စေအုပ်ချုပ်ရေးကောင်စီဘက်ကလက်တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ပြောဆိုပါတယ်။ဒေါက်တာကုမ္ပဏီရဲ့အခွန်ပေးငွေတွေဟာစစ်တပ်အုပ်ချုပ်ရေးကိုထောက်ပံ့နေတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုပြန်ပြီးတော့တုံးသက်ဖို့ CRPH အစိုးရအဖွဲ့ဘက်ကဖိအားပေးမှုတွေရှိပါတယ်။ဒါပေမဲ့ကုမ္ပဏီအနေနဲ့လုပ်ငန်းဆောင်တာတွေဆက်ပြီးလေပတ်ဖို့အကြောင်းတွေအများကြီးရှိတဲ့အကြောင်းတင်းနှင်းဦးနေနေကပြင်သစ်သတင်းစာဒူမွန်ရှိကိုဒေါက်တာကုမ္ပဏီအလုပ်အမှုဆောင်အကြီးအကဲပက်ထရစ်ဖိအားနေကပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုဆန့်ကျင်ပြီးတော့လုပ်ငန်းတွေရပ်တန့်မယ်ဆိုရင်ဝန်ထမ်းတွေကိုအာဓမခိုင်းစီတာမျိုးတွေဖြစ်လာနိုင်တယ်လို့ BN ကပြောပါတယ်။ဒါအပြင်စွန့်ရင်အဓိကဖြည့်ဆည်းပေးနေတဲ့အရင်းမြစ်ကိုဖျက်တောက်တာမျိုးမလုပ်ချင်ဘူးလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနောက်တောင်ပိုင်းမုတ်တမပင်လယ်ကွေ့ကကမ်းလွန်ရတနာဓာတ်ငွေထုတ်လုပ်ရေးလုပ်ငန်းကတဘာဝဓာတ်ငွေတွေကိုထိုင်းနိုင်ငံကိုအဓိကပို့ပေးတာဖြစ်ပြီးမြန်မာနိုင်ငံအတွင်းပြည်တွင်းစည်းကွက်တချို့ကိုလည်းဖြန့်ဝေပေးပါတယ်။တကြွလှုပ်ရှားသူတချို့တောင်းဆိုသလိုပေးရမယ့်အခွန်ကိုယာယီထိန်းထားတဲ့စနစ်နဲ့ escrow ပုံစံစုထားဖို့ဆိုရလဲဒေသခံမန်နေဂျာတွေအတွေ့ဥပဒေနဲ့မညီဘူးလို့ PR နေကတုံ့ပြန်ပါတယ်။လာစဉ်စေအုပ်ချုပ်ရေးကောင်စီကိုပေးနေတဲ့ဒေါ်လာ၄သန်းကိုတော့ဘဏ်စနစ်တွေအလုံးမလုံးတဲ့အတွက်လောလောဆယ်ပေးနိုင်ခြင်းမရှိဘူးလို့လဲ Total Company ကပြောပါတယ်ရှင်။